အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။မလ22ရက်နေ့ဟာကဘာရေနေ့ဖြစ်ပါတယ်။တန်ရှင်းတဲ့တောက်သုံးရီရရှိရေး၊တန်ရှင်းတန်ပြန့်ရေးနဲ့ရေကြိုးအရင်းအမြစ်တွေကိုစင်စက်မပြတ်စီမံခန့်ခွဲရေးစတဲ့အချက်တွေဟာအရေးကြီးကြောင်းဒီကဘာရေနေ့ကဖော်ပြနေပါတယ်။ဒီနှစ်ကဘာရေနေ့ရဲ့အဓိကအကြောင်းအရာကတော့ကဘာလုံးဆိုင်ရာရေရရှိရေးနဲ့တန်ရှင်းရေးစနစ်ဖြစ်ပါတယ်။ဒါကိုဖော်ဆောင်ဖို့ကဘာကုလသမဂ္ဂစင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ရဲ့6ခုမြောက်ရည်မှန်းချက်အဖြစ်ချမှတ်ထားပေမဲ့လည်းဖော်ဆောင်နိုင်ဖို့တဖြည်းဖြည်းအချိန်နည်းလာနေပြီဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမကြသေးမီက Twitter ကနေတဆင့်ပြောကြားခဲ့ရမှာတောက်သုံးရေရရှိရေးနဲ့တန်ရှင်းရေးကို2030ခုနှစ်မှာတကဘာလုံးအတိုင်းအတာနဲ့ရရှိအောင်ဖော်ဆောင်ဖို့ချမှတ်ထားပေမဲ့လည်းဒါကိုအကောင့်အထည်ဖော်နိုင်ခြင်းမရှိတာကိုဝန်ထဲပွဲတွေ့မြင်နေရတယ်လို့ပြောဆိုခဲ့ပါတယ်။အခုအချိန်အထိတန်းထောင်နဲ့ချီတဲ့ကဘာပြည်သူတွေဟာဘေးရန်တွေကင်းရှင်းပြီးတန်ရှင်းတဲ့တောက်သုံးရေမရရှိသလိုအိမ်သာတွေလည်းမရှိကြသေးဘူးလို့အတွင်းမှုချုပ်ကပြောဆိုထားပါတယ်။အခုအချိန်အထိကဘာလူဦးရေ၄ပုံတစ်ပုံဟာအန္တရာယ်ကင်းအောင်စီမံထားတဲ့တောက်ရေမရရှိကြသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစီရင်ခံထားပါတယ်။ဒါဟာကမ္ဘာပေါ်ကလူသား2000လောက်ဟာတန်ရှင်းတဲ့တောက်ရေမရရှိသေးဘူးလို့ဆိုလိုတာဖြစ်ပါတယ်။ကမ္ဘာပေါ်မှာတောက်သုံးရေစနစ်ကောင်းမွန်စွာလက်ပတ်နိုင်ခြင်းမရှိတာဟာကမ္ဘာအဓိကပြဿနာတွေတိုးတက်လာရေးကိုနှောင့်နှေးကြံ့ကြာစေပါတယ်။ကျန်းမာရေး၊စားနပ်ရိတ်ခါမလုံလောက်မှု၊ကြားမဒန်းတူအလုပ်အကင်ရရှိရေးကုန်ထုတ်လုပ်ငန်းဆိုင်ရာပညာပေးရေးဘေးအန္တရာယ်ဇိုးတွေကနေငြိမ်းချမ်းရေးစတဲ့ကိစ္စရပ်တွေတိုးတက်လာရေးကိုအားနည်းသွားစေတယ်လို့ WHO ကအောက်တိုဘာလတည်းတုန်းကထုတ်ပြန်ပြောဆိုခဲ့ပါတယ်။အန္တရာယ်ကင်းတဲ့ရေလုံလောက်စွာရရှိရေးပတ်ဝန်းကျင်တန်ရှင်းရေးအကိုရေးတန်ရှင်းရေးစတာတွေအတွက်ရင်းနှီးမြှုပ်နှံတာဟာကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးရဲ့ကန္တာအားလုံးနီးပါးတိုးတက်လာဖို့အတွက်အလွန်အရေးကြီးပါတယ်။အခြေခံအားဖြင့်တော့ဒါဟာအခြေအနေတွေတိုးတက်လာဖို့ကိစ္စတစ်ခုတည်းအတွက်မဟုတ်ပါဘူးလူတွေရဲ့အသက်တွေကယ်ဆယ်ရေးနဲ့အသက်ရှင်နေထိုင်မှုတိုးတက်လာရေးအတွက်လည်းဖြစ်ပါတယ်နှစ်စဉ်ကမ္ဘာပေါ်ကလူ 83,000 လောက်ဟာရေချောင်းဖြစ်ရတဲ့ဝမ်ပြက်ဝမ်လျှော်ယောဂါတွေနဲ့သေဆုံးရပါတယ်အများစုက9နှစ်အောက်ကလေးတွေဖြစ်ပါတယ်အန္တရာယ်ကင်းတဲ့တောက်သုံးရေနဲ့တန်ရှင်းတဲ့ပတ်ဝန်းကျင်တရားရှိမယ်ဆိုရင်ဒီသေဆုံးမှုတွေကိုကာကွယ်နိုင်ပါတယ်ဒါကိုဒစိမ့်တဒေတာဖြည့်ရှင်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာ2023ခုနှစ်ကနေစတင်ပြီး9နှစ်စာကဘာလုံးဆိုင်ရာရေရရှိရေးမဟာဗျူဟာတရက်ကိုအောက်တိုဘာလတည်းတုန်းကစတင်ပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကနေတဆင့်အဓိကဦးစားပေးနိုင်ငံပေါင်း22နိုင်ငံမှာတန်ရှင်းတဲ့တောက်သုံးရေပုံမရရှိရေးကိုအမေရိကန်အစိုးရကဆောင်ရွက်သွားမှာဖြစ်ပါတယ်။ငါးနှစ်စီမံကိန်းအတွင်းလူပေါင်း22တန်းလောက်ဟာတန်ရှင်းတဲ့ရေပေးဝေရေစနစ်တွေကိုရရှိနိုင်ဖို့နဲ့လူပေါင်း22တန်းလောက်တန်ရှင်းရေစနစ်တွေရရှိနိုင်ဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားပါတယ်။အဲ့ဒီအထက်ကလူဦးရေတစ်ဝက်လောက်ဟာဒီလိုစနစ်မျိုးတွေဘယ်တော့မှမရရှိခဲ့ဘူးပါဘူး။ဒီကနေ့ကဘာကြီးဟာအရင်ကတည်းကပုံမရောနှောဆက်နွယ်မှုတွေရှိလာတယ်လို့တဦးနဲ့တဦးပုံမမိခိုးအားထားလာကြပါတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုပါတယ်ဘေးရန်တွေကင်းရှင်းပြီးတန်ရှင်းတဲ့ရေအလုံးအလောက်ရရှိရေးဟာကမ္ဘာလုံးဆိုင်ရာပြဿနာဖြစ်ပါတယ်ဒါကြောင့်ကမ္ဘာလုံးဆိုင်ရာနီလာအနေနဲ့ဖြည့်ရှင်းဆောင်ရွက်ရပါမယ်လို့လည်းဒုတိယသမ္မတကပြောဆိုခဲ့ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင်